အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ဟာ19နှစ်ကြာအာဖဂန်စစ်ပွဲအတွင်းထိခိုက်ဒေဆုံးမှုအများဆုံးဖြစ်ခဲ့တဲ့သတင်းပတ်ဖြစ်တယ်လို့အာဖဂန်မျိုးသားလူမျိုးရေးကောင်စီကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတာလီဘန်ရဲ့တိုက်ခိုက်မှုတွင်အာဖဂန်မျိုးသားကာကွယ်ရေးတပ်ဖွဲ့ဝင်192ယောက်ဒေဆုံးပြီး550ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။တာလီဘန်တွေဟာခရိုင်32ခုမှာတိုက်ခိုက်မှုပေါင်း422ကြိမ်လုပ်ခဲ့ပြီးတာလီဘန်တွေဘက်ကအကြမ်းဖက်မှုတွေကိုလျှော့ချမယ်လို့ပြောနေတာတွေဟာအဓိပ္ပာယ်မဲ့ပြောဆိုနေတာတွေဖြစ်ပြီးတော့သူတို့ရဲ့လုပ်ရက်တွေကငြိမ်းချမ်းရေးအတွက်သူတို့ပြောနေတာတွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့အာဖဂန်မျိုးသားလူမျိုးရေးကောင်စီရဲ့ပြောခွင့်ရဂျာဗစ်ဖိုင်ဇော်က Twitter ကနေပြောလိုက်ပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်အတွင်းခရိုင်18ခုမှာတာလီဘန်တွေရဲ့တိုက်ခိုက်မှုအတွင်းအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်အရသား42ယောက်တေဆုံးပြီးတော့105ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်မျိုးသားလူမျိုးရေးကောင်စီရဲ့ကြေညာချက်မှာပြောထားပါတယ်။အာဖဂန်အစိုးရပါဝင်နိုင်ငံရေးဖွဲ့တွေလူမှုခြေပြုလူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်အဖွဲ့ကြားဆွေးနွေးမှုတွေနဲ့ပတ်သက်ပြီးမျှော်လင့်ချက်တွေမြင့်တက်နေချိန်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။